ဖေဖော်ဝါရီလ၁၀ရက်နေ့ကလည်းကအာနာသိန်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်ကရန်ကုန်တင်ငန်းကျွန်းမြို့နယ်ထက်က၈၈မျိုးဆက်ငင်းရရင်နဲ့ပွင့်လင်းလူဖွဲ့အစည်းရုံကိုဒီကနေ့မတ်လ၈ရက်နေ့မှာဝင်ရောက်ရှာဖွေခဲ့တယ်လို့သိရပါတယ်။ဒီကနေ့နေ့လယ်ပိုင်းလောက်မှာစစ်ကားကြီး၁၀စီးအပြင်ကာအသေး၇စီးနဲ့ပါရောက်လာတဲ့လုံခြုံရေးတပ်တွေကရုံးခန်းတကာတော့တွေကိုရိုက်ချိုးဖျက်ဆီ စစ်ကား၅စီးနဲ့ရောက်လာတဲ့လက်နက်ကန်တွေကဝင်ရောက်စီးနင်းပြီးတော့ဆော်ရွက်စစ်တမ်းတွေသိမ်းယူသွားပါတယ်။ကိုဗစ်ကာယောဂါကြောင့်ရုံးပိတ်ထားတာဖြစ်တဲ့အတွက်ဖမ်းဆီးခံရသူတွေမရှိပေမဲ့လည်းဖယ်ပစ္စည်းတွေသိမ်းသွားတယ်လို့ဆိုတာမသိရသလိုဘယ်လိုရည်ရွယ်ချက်နဲ့အခုလိုဝင်ရောက်စီးနင်းခဲ့တာလဲဆိုတာမသိရဘူးလို့လည်းမြန်မာနောင်အဖွဲ့ဝင်တစ်ယောက်ကပြောပါတယ်။မြန်မာစစ်တပ်ကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်အင်အားအလွန်ကျွန်းသုံးတာအကြမ်းဖက်နေနေတာဖမ်းဆီးတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်ကမ္ဘာနိုင်ငံအတော်များများကပါဝိုင်းပြီးတော့တိုက်တွန်းနေသလိုသတင်းထောက်တွေအပါအဝင်ဖမ်းဆီးထားသူအလုံးပြန်လွတ်ပေးဖို့တောင်းဆိုထားသလိုစစ်အာဏာသိမ်းမှုမှာအဓိကတာဝန်ရှိတဲ့စစ်ဗိုလ်ချုပ်တွေကိုပြစ်မှတ်ထားတန်ခတ်အရေးယူတာတွေရှိနေပေမဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်နေနေမှုတွေပိုးလိုတောင်ဆိုလာပါသေးတယ်အာနာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာကိုလည်းပြစ်မှတ်ထားလာနေတာမှာဆန္ဒပြကကွယ်မှုတွေကိုလိုက်ပြီးတော့သတင်းယူနေတဲ့သတင်းထောက်တွေလည်းဖန်ဆီးခံရပါတယ်။မြန်မာနောင်သတင်းထောက်တူအပါဝင်သတင်းထောက်အတော်များများအဖမ်းခံရတာပါ။စစ်တပ်ကအာနာသိမ်းပြီးနောက်ပိုင်းသတင်းယူနေချိန်မှာအဖမ်းခံရတဲ့သတင်းထောက်30ထက်မနည်းရှိနေပြီးတော့အဖမ်းခံရသူတို့ပြန်လွတ်လာတာရှိပေမဲ့မိသားစုနဲ့တောင်တွေ့ခွင့်မရဘဲနဲ့ဆက်ပြီးဖန်ဆီးထိန်းသိမ်းခံရသူတွေလည်းရှိနေတာဖြစ်ပါတယ်။